တာဝန်ကနှုတ်ထွက်သွားတဲ့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနေရာအတွက်တမရကအသက်80ရွယ်ရှိပြီဖြစ်တဲ့ဒီကျုပ်စီးပွားရေးကော်မတီအဖွဲ့ဝင်ဦးစိုးဝင်းကိုပြည်ထောင်စုလွှတ်တော်မှအမည်စီးရင်တင်သွင်းလိုက်ပါတယ်။ဘန်လုံငန်းနဲ့ပတ်သက်လို့ကြွမ်းကျင်သူတူဦးဖြစ်ပြီးနိုင်ငံတကာနဲ့ပြည်တွင်းအကြံပေးပညာရှင်အဖြစ်လုပ်ငန်းအတွေ့အကြုံများသ မေခါကစူးစီးတင်ပြသွားမှာပါရှင်
။မေလ25ရက်နေ့ကတာဝန်ကနေတရားဝင်အနားယူသွားခဲ့သူစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနေရာကိုတာဝန်ယူဖို့အတွက်ဦးစိုးဝင်းကိုသမရကဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာအမည်စည်းရင်းတင်လိုက်တာဖြစ်ပါတယ်
။ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမရယုံစာမှတ်တရားခွင်ဝင်းစတစ်ဝင်းပိတ်မြင်းဆောင်ရှိသမရယုံရက်စွဲ2018ခုနှစ်မေလ25ရက်တို့နာယကပြည်ထောင်စုလွှတ်တော်အကြောင်းအရာပြည်ထောင်စုဝန်ကြီးခန့်အရေးကိစ္စဖွဲ့စည်းပုံအခြေခံဥပဒေပုံမှန်232ပုံမှန်ကွဲကန်းငင်နှင့်ပြည်ထောင်စုအစိုးရဖွဲ့ဥပဒေပုံမှန်72ပုံမှန်ကွဲခခွေတို့ပါပြဋ္ဌာန်းချက်များအရဦးစိုးဝင်းကိုစီမံကိန်းနှင့်ဗန္ဓာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဖြင့်ခန့်အပ်တာဝန်ပေးလိုပါသဖြင့်ပြည်ထောင်စုလွှတ်တော်၏သဘောတူညီချက်ရယူပေးနိုင်ပါရန်ပေးပို့ပါသည်ပူရွယ်ကိုရဲမှတ်တမ်းစုံဝင်းမြင့်နိုင်ငံတော်သမ္မတဖြစ်ပါသည
်ဦးစိုးဝင်းဟာဗန်လုံငန်းနှင့်ပတ်သက်လို့ကြွန့်ကျင်သူတဦးဖြစ်ပြီးနိုင်ငံတကာနှင့်ပြည်တွင်းအကြံပေးအဖြစ်နှစ်ပေါင်း90နီးပါးလုတ်ကင်ခဲ့သူဖြစ်တာကြောင့်လုပ်ငန်းအတွေ့အကြုံများသူဖြစ်ပါသည်ဒီလိုလုပ်ငန်းအတွေ့အကြုံတွေများတာကြောင့်လက်ရှိအားပြော့နေတဲ့မြမစီးပွားရေးကိုဥမော့နိုင်အောင်တကယ်လုပ်နိုင်မယ်လို့မျှော်လင့်တုံ့တက်မှုတွေရှိနေပါတယ်။မြမနိုင်ငံရေးနဲ့စီးပွားရေးလေလာတုံ့တက်သူဦးမင်းခင်ကတော့ဦးစိုးဝင်းကြောင့်မြမစီးပွားရေးဟာတစုံတစ်ခုသောအတိုင်းအတာတစ်ခုအနေနဲ့အပြောင်းအလဲဖြစ်သွားနိုင်တယ်လို့သူကတုံ့တက်ပါတယ်
။ကျွန်တော်တို့တုံ့တက်ချက်ကတော့ဒါလူမှန်နေရာမှာအများကြီးဖြစ်လာဘူးလို့ပြောလို့ရတယ်။ဒါဟိုလုံငါတွေကတော့တည်တည်ချာချာအခြေခံကောင်းကောင်းနေဟုတ်လား။အဲဘူရီကြီးကနားလीနော်လက်တွေ့စီးပွားရေးနဲ့ပဲနော်ကုတီလုံနေတဲ့ပုံပုံဖြစ်တယ်နောက်မြေသားဒီမိုစီးပွားရေးဘူစီးပွားရေးကော်မတီဝင်နောက်တစ်ခါလာနိုင်ငံတော်ဒီစီးပွားရေးညီနိုင်ဆောင်ရွက်မှုကော်မတီဝင်ဆိုလက်တွေ့အချင်းကြီးမှာလက်တွေ့လောက်ကနေတဲ့ပုံပုံဖြစ်ဖြစ်ဆိုတော့သူတော့တကယ်တမ်းဘယ်လောက်ထိအောင်လုပ်နိုင်မလဲဆိုတာတခြားဒါကိုပတ်ဖို့မယ့်အချက်တည်းကျွန်တော်တို့
မြမစီးပွားရေးဘဏ်မှာဒုတိယမန်နေဂျာမြမနိုင်ငံတကာကုန်သွယ်မှုဘဏ် MFDB မှာနှစ်ပေါင်း30ကျော်လုပ်ခဲ့သူစရင်စစ်အခွန်နဲ့ဥပဒေရေးရာအကြံပေးအဖြစ်16နှစ်ကြာလုပ်ခဲ့သူနိုင်ငံတကာအကြံပေးကုမ္ပဏီတစ်ခုဖြစ်တဲ့ Lodi ရဲ့မြန်မာနိုင်ငံဆိုင်ရာအစုဆက်ပိုင်ရှင်တဦးဖြစ်တဲ့ဦးစိုးဝင်းဟာလက်ရှိမှာတော့အသက်80အရွယ်ရှိနေပြီးကျန်းမာရေးအရာအားနည်းစားအရွယ်ဖြစ်နေတာမို့ထင်သလောက်ခီးမပေါက်နိုင်ပဲရှိလေမလားဆိုပြီးသုံးသပ်မှုတွေလည်းရှိနေပါတယ်။ Farmer Auto ကားအယောင်ပြကန်ပိုင်ရှင်တဦးဖြစ်တဲ့ဒေါက်တာစိုးထွန်းကတော့လက်ရှိအပြောင်းအလဲရဲ့အကျိုးဆက်နဲ့ပတ်သက်ပြီးအခုလိုသုံးသပ်ပြောဆိုသွားခဲ့တာပါ။
အသက်အရွယ်ရမလို့နင်းနဲ့အားနည်းလုပ်တဲ့အခါကျတော့အဲ့ဒါရရဲ့စကားအများကြီးပြောရတာပေါ့နော်။ဒီရောက်လုံးနိုင်ပါမလားဆိုတာဒါအားလုံးစိုးရိမ်ကြတာပေါ့နော်။သူကတော့ကျွန်တော်ဥဆုံးရတော့ပုံပေါ်ရေးရဆိုရင်တော့ဥတော်ဝင်တဲ့ဆိုင်တော့ဒါအများကြီးကောင်းနေတော့ကျွန်တော်ဟိုအမြင်နဲ့နေနေပို့ပြီးဆက်တယ်လို့ကျွန်တော်မြင်ပါတယ်။ကျွန်တော်တို့တိုင်းပြည်ကတော့အနောက်နိုင်ငံတွေမတူဘူးပေါ့နော်။အခုရွေရတော့အသက်80ဆိုဟိုကျမရေးရပြဿနာရှိတာနိုင်ငံတော့ခုနအင်းနဲ့အားနဲ့လောရမယ်လောရလာတဲ့ဟာပြောကြတယ်။သူ့အနေနဲ့ဒါဒီရောက်ခန်းတိုင်းရှိမလားဒါလေးတစ်ချက်ဆိုရတာပေါ့နော်။
လက်ရှိရထားချင်းခံထားရသူဦးစိုးဝင်းဟာ NLD ပါတီရဲ့ဗဟိုစီးပွားရေးကော်မတီမှာလည်းပါဝင်သူတဦးဖြစ်ပါတယ်။ပြီးခဲ့တဲ့မေ25ရက်နေ့ကယာတူးကနေမိမိသဘောအလျောက်နှုတ်ထွက်သွားခဲ့သူစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဟောင်းဦးကျော်ဝင်းမနှုတ်ထွက်ခင်ကတည်းကဦးစိုးဝင်းဟာစီမံဗန္ဓာဝန်ကြီးဖြစ်လာလိမ့်မယ်လို့နာမည်ကြီးနေသူတဦးပါ။ဝန်ကြီးဟောင်းဦးကျော်ဝင်းဟာအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးမှုကိုခံနေရချိန်မှာပဲယာရူးကနေနှုတ်ထွက်သွားတာဖြစ်ပါတယ်ရှင်
။မမီခါသတင်းပေးပို့ထားတာပါ။